ဒီကနေ့ယောဂကူးစက်သူတသိန်း600ကျော်ရှိပြီးသေဆုံးသူ3000လေးကျော်ရှိပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်မျိုးပိဇာကွယ်အသစ်စပြီးတော့ကူးစက်ခဲ့တဲ့ရပ်ပေါင်း40ကျော်အတွင်းမှာကူးစက်မှုအနည်းဆုံးကိုကျဆင်းလာတာပါ။ပြည်내အတော်များများမှာတော့ကာကွယ်ဆေးပြက်လက်နေကြကြောင်းကျန်းမာရေးဝန်ထမ်းတွေနဲ့အသက် 40ကနေအထက်တွေကိုဦးစားပေးကာကွယ်ဆေးထိုးနှံပေးနေပါတယ်။လာမယ့်ဩဂုတ်လနဲ့ဒီဇင်ဘာလအတွင်းကာကွယ်ဆေးနှစ်ဘီလီယံလောက်ရနိုင်ချေရှိတယ်လို့အစိုးရထိပ်တန့်အကြံပေးတူကဒီလအစောပိုင်းတုန်းကပြောပါတယ်။ ပြည်တွင်းစီရမ်အင်စတီကျူစေးကုမ္ပဏီကအက်စထရာဇနီကာကာကွယ်ဆေးကိုလည်းမကြာသေးခင်ကပဲနိုင်ငံတွင်းမှာစပြီးတော့အသုံးပြုထိုးနှံပေးနေပါတယ်။အခုထိအိန္ဒိယမှာကိုဗစ်-19 ကူးစက်သူ29.6%ကျော်နဲ့သေဆုံးသူကစုစုပေါင်း33,600ထောင်ကျော်ရှိပါတယ်ရှင်။